ရှင်ကုန်ရုပ်မုခေပြဒနာတရားရှင်နဲ့လုံလုံးစင်ကျင်းပွားရေးဖတ်ကြည့်နိုင်စစ်တရဲ့9လ2003ခုနှစ်ရင်းနဲ့ခုနှစ်နှစ်အချင်းတွေကမ္မထာနာဆေးရဆရာတော်ဥစ္စနာဝရပြည်ဝင်သားအရှင်သူမြတ်ဟောကြားတော်ခန္ဓာဉာဏ်ရောက်ပရိစ္ဆေသမုပ္ပတ်သင်္ဍန်တရားတော
်ဘုရားတို့ယခုချင်းခါမှစပြီးပရိစ္ဆေသမုပ္ပတ်တရားနာကြားကြရမှာဖြစ်ပါတယ်ဒီနေ့1365ခုနှစ်ကသောလာဇာ17ရက်နေ့ရန်ကုန်တက်ဗဟန်းမြို့နယ်မကဝိပဒနာတရားစင်နေလုံငန်းစဉ်ပြန်ပွားရေးဖွဲ့ချုပ်ကြီးမှာကျင်းပပြုလုပ်အပ်တဲ့ဝါပ10ရက်တရားစခန်းပွဲကြီးကျေးဇူးပြုနေကြဖြစ်တဲ့ပရိသတ်သမုတ်ပတ်တရားများကိုခဏလေးပဲဆက်လက်ပြီးတော့ကျေးဇူးပြုပေးမှာဖြစ်ပါတယ်ပရိသတ်သမုတ်ပတ်တရားတော်များမဟောကြားကြမိမနာကြားကြမိမှာတရားပိုင်ရှင်ဖြစ်တော်မူသောမြတ်စွာဘုရားသခင်ကိုယ်တော်မြတ်ကြီးအားနမောတတ၃ချိန်ရွတ်ဆိုရပူဇော်ကြတော့ကြပါကုန်သောနမောတတဘဂဝတော်အရဟတော်သမ္မာသမ္ဗုဒ္ဓတ္တနမောတတဘဂဝတော်အရဟတောသမ္မာသမ္ဗုဒ္ဓတ္တနမောတတဘဂဝတောအရဟတောသမ္မာသမ္ဗုဒ္ဓတ္တမူလတရားစာရေးတော်လင်္ကာများကိုရွတ်ဆိုပြီးတော့လည်းပဲဆရာတော်ဘုရားကြီးရဲ့ဉာဏ်တော်ကိုပူဇော်ကြရအောင်မူလတရားသစ္စာနှစ်ခု၄ခုအလွာသုဝါဒသမပါတရားကုန်များနိသောမေသံနယမူလာဝသောဝတိကာလသုံးပြချိယနေသေးဤရှိွယ်ကိုအလွယ်ကျင့်မှန်သိစေအပ်သည်ပရမရာမလူကြောင့်သည်အဝိဇ္ဇာနိတနာယေသံဥပါဒကံကြောင့်ယုံမှန်ပေါ်သံဃာမျိုးမျိုးမဲ့ပင်အမည်မပြတ်သက်သက်ဒီဟံကံကြောင့်လည်းယုံလည်းယုံကြောင့်ကံဘောမပြည့်ပြန်လည်းလည်းယုံမြမလူကစာဒီများကသင်ရှားပြီးရင်သီလမှန်စေအကြောင်းရင်းကြောင့်လူနဲ့များစွာသတ္တဝါတို့ဖြစ်လာရမှုမဟုတ်ယံဖြစ်ရှိရသောပရိသတ်သမုပ္ပတ်တရားတော်နဲ့ပတ်သက်ပြီးတော့ဘုရားရှင်ကတော်မြတ်ကြီးဟောကြားတော်မူတဲ့သရတကာရာတိတ္တနိသရုတ္တေဘဝိတ္တကာရာသာရှိတိရှိသရတသင်္ကာနိတိတ္တနိသရုတ္တေဘဝိတ္တကာရာသာရှိတိဖြင့်ဟောကြားထားတဲ့ဒေသနာတော်အလိုအရမူလနဲ့ဆရာသစ္စာနဲ့ခုအသရှိတဲ့သင်္ကာကလေးကိုဆရာတော်ဘုရားကြီးကတည်ကောင်းသွားပြီးတာဖြစ်ပါတယ်ဒီလင်္ကာကလေးရဲ့အဓိပ္ပာယ်ကဘာကိုပြသလဲလို့မေးရင်အများသိထားကြတဲ့အတိုင်းအသွဲရှစ်သွဲကိုပြရတယ်လို့ဒီလိုသိထားတာ။အဲဒီအသွဲရှစ်သွဲကဘာကိုပြရတဲ့အသွဲတွေလဲလို့မေးတော့သန္တရာရှင်လယ်ဘုံကိုပြရတာပါနော်။ဒီလိုမှတ်ပါသန္တရာရှင်လယ်ဘုံကိုပြ။အဲဒါဒီမူလနဲ့ပြအစိုက်တဲ့လင်္ကာကလေးကဒါဆရာတော်ဘုရားကြီးကမိမိကိုယ်တိုင်လည်းပဲထွင်ပြီးတော့ရေးထားတာမဟုတ်ပါဘူး။သေးသနာတွေမှာလာတဲ့စကားကိုကြည့်ပြီးတော့တံ္ဍရာလဲဘုံလဲနီးရှင်မျိုးတံ္ဍရာလဲဘုံရှစ်သွဲရှင်မျိုးသောပုံစံနဲ့ရှင်မျိုးသောအချင်းအရာနဲ့တံ္ဍရာကျင်လည်လာခဲ့ရပါတယ်လို့သိစေခြင်းလို့ဒီမူလလည်းပြအစာရှိတဲ့လင်္ကာကလေးကိုတည်ကောင်းပေးထားတာဖြစ်ပါတယ်အဲဒီမူလလည်းပြအစာရှိတဲ့လင်္ကာကလေးရဲ့သေးရောက်အရာကောက်ကလေးတွေပရိစ္ဆသမုပ္ပန်သဝိုင်းစာရွက်သံမျက်နှာနံပါတ်၄မှာပါပါတယ်။ယောဂီပုဂ္ဂိုလ်များလည်းပဲကြည်ပြီးလောက်ပြီလို့ထင်ပါတယ်။ ာမျက်နှာနံပါတ်၄မှာအရိယသာမဏေနံပါတ်၄မှာပရမအဆုံးပြထားတာကပရိစ္ဆသမုပ္ပါအနုလုံပါဠိနောက်တစ်ခါဒုတိယပြထားတာကပရိစ္ဆသမုပ္ပါပရိလုံပါဠိအဲ့ဒီပါဠိနှစ်ပုဒ်ရဲ့အောက်မှာနံပါတ်၁မူလမြဖြာနံပါတ်၂သစ္စာနှစ်ခုနံပါတ်၃ခုအလွာနံပါတ်၄အင်္ဂါ၁၂ပါးနံပါတ်က၃ပါးအစက်နံပါတ်၆ကို၃ဝါနေနံပါတ်ခုကာလ၃ပြန်နံပါတ်၈ချင်း၂၀ဆိုပြီးတော့အရာကောက်ကလေးတွေပြထားပါတယ်နော်အဲ့ဒီတော့ဘုရားသမုပ္ပါဒ်သဝေစာရဲ့ကြည့်ရင်အလွယ်တကူသိလောက်တဲ့အရာကောက်ကလေးတွေမို့လို့ဘုန်းကြီးများဒီအရာကောက်နဲ့ပတ်သက်ပြီးတော့သိကြပင်မပေးတော့ပါဘူးသိကြပင်မပေးတာဖြစ်ပါတယ်ရှင်တော်ကတော့အဲ့ဒီအကောက်ကလေးကိုပဲတခန္ဓနာပင်ပေးရတယ်အဲ့ဒီကောက်ကလေးကိုကြက်ခိုင်းရတယ်တယောက်ချင်းတယောက်ချင်းဆုံခိုင်းတာတွေရှိတယ်အထုသဖြင့်ဒေါရွာတွေမှာဒေါရွာတွေကြတော့ပရိသတ်သမုပ္ပါဒ်သဝိုင်းဆာရကလည်းလုံလုံလောက်လောက်မရှိကြဆာရပေးပင်ပင်းရတော့လည်းပဲဆာကိုအလှည့်မြောင်ဖတ်နိုင်တဲ့ပုဂ္ဂိုလ်များကလည်းပဲအားနည်းအဲဒါကြောင့်သင်္နန်းတစ်ခုအနေနဲ့သိကြပင်ပေးတဲ့ထုံးစံလေးတွေလုပ်ခဲ့ရပါတယ်အခုခေါင်းတို့ဒီနေရာမှာကတော့ပရိသတ်သမုပ္ပါဒ်ဆာရတွေကလည်းအလွန်ပေါယောဂီတွေယောဂီတွေမှာရှိယောဂီတွေယောဂီတွေကလည်းပဲဒီပရိသတ်သမုပ္ပါဒ်သဝိုင်းဆာရထက်မှာပါတဲ့အကြောင်းအရာတွေကိုကိုယ်တိုင်လည်းဖတ်နိုင်တယ်ကိုယ်တိုင်လည်းကြက်နိုင်တယ်ကိုယ်တိုင်လည်းကြည်နိုင်တဲ့ပုံစံတွေဖြစ်နေကြအများအချင်းကလည်းပဲယောဂီဟောင်းတွေအများတန်းတရားဝင်နေကြယောဂီဟောင်းတွေဖြစ်နေတဲ့အတွက်ခေါင်းကြီးတို့ကအဲ့ဒီဆိုယောဂလေးကိုပြီးကြသင်မပေးခြင်းပဲဖြစ်ပါတယ်အဲ့ဒီတော့ယခုစာရဲစဝိစာရဲကိုကြည့်ပြီးတော့တစ်ခါတော့တော့ဆိုကြည့်လိုက်ကြတာပေါ့နော်အဲ့ဒီတော့စဝိစာရဲမပါတဲ့ပုဂ္ဂိုလ်များကလည်းပဲခွန်ကြီးတို့ရှိကဆုံသွားတာနောက်ကအာယုံပြုတ်ပြီးတော့လိုက်ဆုံပေါ့စဝိစာရဲရှိတဲ့ပုဂ္ဂိုလ်များကလည်းစဝိုင်းကိုကြည့်ပြီးတော့ဆုံလို့ရပါတယ်အသွဲဆိုတာဘယ်နှသွဲတော့ဟောပြီးရှစ်သွဲအဲ့ဒီရှိတယ်တော့ကဘာတွေလဲလို့မေးရင်မူလမဖျားကတသွဲသစ္စာနဲ့ကိုကတသွဲကျဲဆိုကြည့်လိုက်ကြသမအောင်မူလမဖျားကတသွဲသစ္စာနဲ့ကိုကတသွဲလေကိုအလောကတသွဲဒင်္ဂါတစ္ဆေမပါကတသွဲသုမသက္ကတသွဲဟောသောဝါကတသွဲသာလာတော်များကတွေ့ဆေယမစေကတွေ့အလုံးပြတ်တွေ့တော့ရှစ်တွေ့ဇာကလင်္ကာအယတွေ့လို့ရေးထားတာပါဒါပေမဲ့လို့တကယ်တော့ပြည့်ရမှာကနှီးပေါ့နော်ဒီရှစ်နှီးပေါ့ရှစ်မျိုးသောနှီးရှစ်မျိုးသောပုံတန်ရှစ်မျိုးသောအချင်းအယအဲ့ဒီလိုမျိုးနဲ့တခြားလောက်သံဃာလည်းသွားကြတော့လားအဲ့ဒီလိုငံမာကရေးထားတာကသံဃာမှတကြောင်းဒီလိုဒီလိုရေးထားတယ်ဘုန်းကြီးကသံဃာလည်းပုံပြတယ်ဆိုတော့သံဃာကတော့ဆန့်ကျင်ပဲဖြစ်နေတာပေါ့အဲ့ဒါလေငါကသံဃာမှတကြောင်းဒီလိုရေးထားတယ်ဒါကတော့လေငါအရာသံဃာအဆင်ပြေအောင်ကြည့်ပြီးတော့ရေးလိုက်တာပါပဲတကယ်တမ်းကျတော့ဒီရှစ်တွေကတန္တရာလဲတာကိုပြတဲ့ရှစ်တွေပါတန္တရာလွတ်တာပြတဲ့ရှစ်တွေလားတန္တရာလဲတာပြတဲ့ရှစ်တွေလားအခုပရိသတ်သမုပ္ပါမှာပါတဲ့ဟောဒီစဝိုင်းကြည့်ပြီးပြန်လျင်တန္တရာလွတ်တာပြတော့လားလဲတာပြလဲတာပြတိုးတော်လည်းပဲတဲ့လောကမှာခြေတာရှိရင်ဖြေတာရှိတယ်ဆိုတာလို့လည်းပဲဆိုတဲ့စကားလိုပဲလဲရာသူရဲ့လွတ်တာလည်းမသိရဘူးလားသိရလားအရိဒာဒီလဲရာကိုသိသွားလို့ရှိရင်လွတ်အောင်တော့ဘယ်လိုလုပ်ကြမလဲဆိုတဲ့အဖြေကလေးကိုလည်းပဲဒီထဲမှာပဲလုံးသာရှာဖွေလို့ရမှာဖြစ်တဲ့အတွက်သံဃာမလူเจ้าဒီလို့ဒီလိုဆိုတဲ့ဆိုရင်လည်းပဲဒါမမှားဘူးလို့ပြောရမှာပါနော်အဲဒီရှိတဲ့ရှိရဲ့ဘယ်မှာမူလနဲ့ပြောစရာကဘယ်လိုတော့အဝိဇ္ဇာနဲ့တဏှာသစ္စာနဲ့ကုသလကဘယ်လိုတွေပါလဲ
အမှန်ကတော့ခေါင်းကြီးတို့သဝိုင်းကြည့်ပြီးတော့သဝိုင်းတစ်ပတ်ကြည့်အောင်နှစ်ထပ်ကြော့ပြောလိုက်ခြင်းမျိုးဖြစ်ပါတယ်နော်သဝိုင်းကိုထောက်ပြောတဲ့အခါကျတော့နှစ်ထပ်ကြော့ပြောလိုက်ရတာပေါ့သဝိုင်းမှာကသူကစလုံးကိုနှစ်ထပ်ရေးထားတာကိုနံပါတ်၁ဘက်ကသမုဒိယသစ္စာ၂ဘက်ကဒုက္ခသစ္စာ၃ဘက်ကသမုဒိယသစ္စာ၄ဘက်ကဒုက္ခသစ္စာသဝိုင်းကြည့်ပြီးတော့သူကနှစ်ထပ်ကြော့ပြောလိုက်တယ်ပရိသတ်တမောဘသဝိုင်းစာရွက်သမေနာလေးကိုကြည့်ပြောမယ်ဆိုရင်တစ်ထပ်ထဲနဲ့လည်းလုံလောက်ပါတယ်အဲဒီတော့တစ္ဆာနဲ့ကုသိုလ်ဒီမှာသမှုရိယတစ္ဆာဒုက္ခတစ္ဆာဖြစ်ပါသည်ဒီလိုပြောလဲဖြစ်ပါတယ်နော်နောက်တစ်ခါကျတော့လေးခုအလွာတဲ့လေးခုအလွာအလွာဆိုတာကသူကအောက်စုကိုပြောတာအလွာကအောက်စုကိုပြောတာလောကမှာအလွာလွာလို့ပြောကြတယ်လူတန်းစားအလွာပါပြီလို့လွားလို့ပြောတယ်လဲလို့မေးလို့ရှိရင်မတူလို့အလွာတစ်ခုနဲ့တစ်ခုမတူဘူးအောက်စုကြတဲ့သူကအောက်စုတစ်ခုနဲ့တစ်ခုတူတာလည်းရှိတယ်မတူတာလည်းရှိအလွာဆိုတဲ့စကားလုံးကြတော့အလွာတစ်ခုနဲ့တစ်ခုတူကြလားမတူဘူးလားတူရင်အလွာလို့မသုံးဘူးမတူလို့အလွာလို့သုံးတာနော်မတူလို့လူတန်းကအလွာမကြီးများဘူးဆိုတဲ့စကားလိုပဲမတူလို့အလွာလို့သုံးလိုက်တာဘယ်လိုလဲဒီနေရာမှာလည်းပဲအလွာက၄ခုရှိတယ်နံပါတ်၁အုပ်စုကအလွာတစ်ခုနံပါတ်၂အုပ်စုကအလွာတစ်ခုနံပါတ်၃အုပ်စုကအလွာတစ်ခုနံပါတ်၄အုပ်စုကအလွာတစ်ခုနံပါတ်၃အုပ်စုအလွာကဘာအလွာလဲလို့မရင်အသေးအကြောင်းတစ်လွာနံပါတ်၄ကပစ္စုပန်နံပါတ်၄ကပစ္စုပန်အကျိုးတစ်လွာနံပါတ်၃ကနံပါတ်၄ကအဲ့ဒီတော့အလွာလေးခုဆိုတာအဲ့ဒီလေးခုကိုပြောတာပါပြန်ပြောပါအောင်အလွာလေးခုဆိုတာဘယ်လိုတွေပါလဲနောက်တစ်ခါအင်္ဂါ12ပါးအင်္ဂါ12ပါးရေတွက်တဲ့အခါကျတော့စာရွက်သေးကိုသိသိချာချာကြည့်ပါဘဝဆိုတဲ့နေရာမှာကံမဘဝလို့ရေးမထားဘူးဘယ်လိုရေးထားတော့အမအင်္ဂါ12ပါးကိုစာရွက်ထဲကိုတည်တည်ချာချာကြည့်ပြောလေဘဝဆိုတဲ့နေရာမှာဘယ်လိုရေးထားတော့ဘယ်လိုရေးထားပါလဲသက်ဝိုင်းကိုမကြည့်နဲ့စာမျက်နှာနံပါတ်၄ကိုကြည့်ဘယ်လိုရေးထားပါလဲဘဝလို့ပဲရေးထားတယ်သက်ဝိုင်းမှာဘာဖြစ်လို့ကံမဘဝလို့ရေးတယ်လဲမေးတော့ကမ္မဘဝနဲ့ဥပပတ္တိဘဝနှစ်ခုခွဲပြီးတော့ဥပပတ္တိဘဝကိုသဝိုင်းနံပါတ်၄ကိုပို့လိုက်တယ်။နံပါတ်၃မှာကမ္မဘဝကျန်ခဲ့တယ်။နော်။အကွက်နံပါတ်၄မှာဘယ်လိုရောက်သွားတော့ဥပပတ္တိဘဝအကွက်နံပါတ်၃မှာဘယ်လိုကျန်ခဲ့တော့အဲ့ဒီနှစ်ခုပေါင်းလိုက်ရင်ဘဝဟုတ်တယ်မလား။အဲ့ဒီတော့ကမ္မဘဝဒီဘဝရဲ့တစ်ချမ်းဥပပတ္တိဘဝဒီလည်းဘဝရဲ့တစ်ချမ်းလက်ခုလုံးပေါင်းလိုက်တော့ဘဝပြည့်ပြည့်စုံစုံဘဝဖြစ်သွားတယ်။အင်္ဂါ12ပါးရေတွက်တဲ့အခါကျတော့တချမ်းလားအပြည့်စုံရေတွက်ရမှာလား။ဒါကြောင့်မလို့အဲ့ဒီမှာဘဝလို့ပဲရေတွက်ပါလေ။ဒါနဲ့ဒါဖြင့်အင်္ဂါ12ပါးကတော့ဘယ်သူတွေတော့ဝိညာဉ်ဆိုတဲ့နေရာမှာ나ကြီးတတ်တာဖြစ်တဲ့ဝိညာဉ်လို့ဖတ်ပါနော်ဝိညာဉ်ဝိလို့မဖတ်နဲ့ဝိလို့ဖတ်မြန်မာစကားမှာတော့သူက냐ကြီးပဲရှိတယ်냐လေး냐ကြီး냐လေးအတော့သူ့အတော့နဲ့သူတော့ရှိတယ်ပေါ့နော်သူ့အတော့နဲ့သူတော့ရှိတယ်ဒါပေမဲ့မြန်မာစကားမှာမြန်မာစာရေးထုံးအရာမြန်မာစာရေးထုံးအရာညာကြီးနဲ့ညာလေးကတိကျအက္ခရာတစ်ခုစီပါဠိရေးထုံးအရာဆိုလို့ရှိရင်ညာလေးဟာညညာကြီးဒီညာနှလုံးစင်ဒါပါဠိရေးထုံးမြန်မာစာရေးထုံးမှာတိကျအက္ခရာတစ်လုံးစီညာလေးကသတ္တညာကြီးကသတ္တညာလေးကလည်းသူ့သုံးတယ်သူ့သုံးတယ်ညာကြီးကလည်းသူ့သုံးတယ်သူ့သုံးတယ်ပါဠိရေးထုံးကြတော့ညာလေးဒီညာတစ်လုံးတစ်ချမ်းပဲမဟုတ်ဘူးတစ်လုံးညာကြီးဒီညာနှလုံးစင် ဟုတ်တယ်မလားညာကြီးပြီညာနှလုံးစင်းအဲ့ဒီနှလုံးစင်းလို့ရထုံးစံရရှေးကအခရာတိအတန်ပြောင်းသွားတယ်ဘုဗ္ဗမတောင်းဝေလုံးတင်တိနောက်ကตาကြီးตาနှလုံးตาတစ်လုံးတော့တိတလုံးဖတ်တယ်ตาနှလုံးကြတော့တိတဖြစ်သွားတယ်အတန်မပြောင်းဘူးလားပြောင်းတယ်ตาတစ်လုံးနဲ့ရေတော့ကတိတနှလုံးစလိုက်တော့တိတအခုဒီနေရာမှာလည်းပဲညာတစ်လုံးနဲ့တော့ညာတစ်လုံးနဲ့ပဲယူမယ်ဆိုရင်ဝိညာဉ်ဟုတ်တယ်မလားနှလုံးယူလိုက်တော့ဝိညာဉ်ဝိညာဉ်လို့အတန်ဆက်တော့အတန်ပြောင်းသွားအတန်ပြောင်းအညာမညာဆိုတဲ့စကားလို့ပေါ့နော်ညာတစ်လုံးနဲ့ဆိုရင်တော့အာညာမညာလို့ဖတ်ပေါ့ဒါပေမဲ့အဲဒီစကားလုံးတွေပါဠိစကားလုံးကလာတာဖြစ်တဲ့အတွက်ညာတစ်လုံးလားနှလုံးလားညာနှလုံးပေါင်းထားတာဖြစ်လို့အညာမညာလို့အတန်ထွက်တယ်အညာမညာလို့အတန်မထွက်ဘူးဒါကမြန်မာစကားစစ်စစ်မဟုတ်ဘူးပါဠိစကားဖြစ်တဲ့အတွက်ပါဠိအသုံးကိုကြည့်ပြီးတော့သုံးအသုံးပြုရပါတယ်အဲဒီကဒီမြန်မာလဲဝိညာဉ်လို့ဖတ်မလားဝိညာဉ်လို့ဖတ်မလားနောက်ကနာကြည့်တတ်တာဖြစ်တဲ့ညင်လို့မဖတ်နဲ့ညံလို့ဖတ်နော်နာကြည့်တတ်တာညံဝိညာဉ်ဝိညာဏယသလာရဏဖတဝေရဏတဏှဥပါဒံဘဝသာတိသရမရဏသင်္ဃာ32ပါးကျန်တဲ့တရား5မျိုးပဲရောက်သွားတယ်လေဆိုတော့ကျန်တဲ့တရားက5မျိုးရှိတယ်မလားမှန်ပါဘူးဘယ်လိုတွေလဲလို့မေးတော့ပါဠိထဲမှာသောကပရိဒေဝဒုက္ခဒေါမနတဥပါယတာအရိဒိယငါးမျိုးပဲရောက်သွားတယ်လေမိရင်တဲ့သူတို့ကပရိစ္ဆသမုပ္ပါဒ်တရားထဲတော့ပါတယ်အရေအတွက်ထဲတော့ပါတယ်အင်္ဂါအဖြစ်နဲ့တော့မပါဘူးပရိစ္ဆသမုပ္ပါဒ်အရေအတွက်ထဲတော့မပါဘူးလားပါလားအရေအတွက်ထဲတော့ပါတယ်အင်္ဂါအဖြစ်နဲ့တော့မပါဘူးအင်္ဂါအဖြစ်နဲ့ကြတော့ဘာဖြစ်လို့မပါတယ်လဲမိရင်အဲ့ဒီတရားငါးမျိုးတည်းတဲ့ပုဂ္ဂိုလ်တိုင်းရဲ့ပန်တံမှာမရှိလို့ဟုတ်တယ်မလားသောကဆိုရင်နာပရိဒီဝငိုကြွေးတာအနာဂံယဟန္တာပုဂ္ဂိုလ်များရဲ့တန်တမမရှိဘူး။ဒါဖြစ်လို့မရှိတယ်လည်းမင်းဒေါသပယ်ထားလို့ဆိုရင်နာတို့ပူဆိုးတာတို့ငိုကြွေးတာတို့စိတ်ဆင်းရဲတာတို့ဒေါသရှိလို့ဖြစ်တာ။ဒေါသမရှိရင်မဖြစ်ဘူး။အနာဂံနဲ့ယဟန္တာများကြတော့ဒေါသပယ်ထားတဲ့ပုဂ္ဂိုလ်တွေမဟုတ်လို့သူတို့ရဲ့တန်တမဆိုရင်နာတွေငိုကြွေးတာတွေပူဆိုးတာတွေစိတ်ဆင်းရဲတာတွေဘာမှမရှိဘူးနော်ဘာမှမရှိဘူးဒါကြောင့်မလို့သောကပရိဒေဝဒုက္ခဒေါမနတာဥပါယသတရား၅မျိုးတွေပုဂ္ဂိုလ်တည်းရဲ့တဏ္ဍာမှာရှိတဲ့တရားဟုတ်ရလားဟုတ်ပါဘူးဗျာကာလို့ရပြောရင်တော့ဇာတိရတဲ့ပုဂ္ဂိုလ်တိုင်းအဲ့ဒီတရားတွေမရှိလို့ဒီလိုပဲပြောတာပေါ့နော်ဇာတိရတဲ့ပုဂ္ဂိုလ်တိုင်းမှာမရှိဘူးသရဏေမရဏကြတော့ဇာတိရတဲ့ပုဂ္ဂိုလ်တိုင်းမှာရှိပရိသန္တနေလို့မွေးဖွားလာတဲ့ပုဂ္ဂိုလ်တိုင်းယဟန္တာပဲဖြစ်ဖြစ်ဖျားပဲဖြစ်ဖြစ်အိုခြင်းတရားရှိတယ်နာခြင်းတရားရှိတယ်သိခြင်းတရားရှိရှောင်လို့မလို့ဘူးပုဂ္ဂိုလ်တိုင်းရဲ့တန်တမ်းမှာရှိတယ်ဘလောက်ပဲတကိုကြည့်ကြည့်ဘလောက်ပဲအသက်ရှိရှိအဲ့ဒီတရားတွေရှိတယ်ကောင်းကပရိဒုရဒုက္ခဓမ္မတာဥပါယတာတရား၅မျိုးကြတော့အဲ့ဒီလိုမဟုတ်တော့ပုဂ္ဂိုလ်တိုင်းမှာမရှိတော့အနာဂံနဲ့ယဟန္တာပုဂ္ဂိုလ်မှာမရှိဘူး။ကျန်တဲ့ပုဂ္ဂိုလ်များမှာပဲရှိတယ်။ဒါကြောင့်ပုဂ္ဂိုလ်တိုင်းမှာမရှိလို့ပုဂ္ဂိုလ်အလုံးမနှံ့တဲ့တရားမဟုတ်လို့ပုဂ္ဂိုလ်အလုံးရဲ့မှန်တယ်မှာမခံစားရတဲ့တရားတွေမဟုတ်လို့အဲ့ဒီတရား၅မျိုးကိုအင်္ဂါအဖြစ်နဲ့ထည့်သွင်းပြီးတော့မရည်တွက်ပါဘူးတဲ့။ခြံထားလိုက်ပါတယ်။အဲ့ဒီတရား၅မျိုးခြံထားလိုက်တယ်ပေါ့နော်။အဲ့ဒါကြောင့်မလို့အင်္ဂါကဘယ်နှပါးဖြစ်သွားတော့အင်္ဂါ7ပါးဖြစ်သွားတယ်။အရိတရား5မျိုးထည့်မယ်ဆိုလို့ရှိရင်18ပါးပေါ့နော်။ဘယ်နှပါးတော့18ပါး။အရိတရား5မျိုးထည့်ပြီးတော့ပရိစ္ဆသမုပ္ပါဒ်တရားတော်အရာရည်တွဲကြည့်လိုက်မယ်ဆိုရင်တော့သူကသရဏေမရဏတရား2ပါးသည်အင်္ဂါအဖြစ်နဲ့ရည်တွဲထားတော့ကပေါင်းပြီးတော့ရည်တွဲထားတယ်။သဘောချင်းတူလို့ဒါဒီနဲ့လို့ပရိစ္ဆသမုပ္ပါဒ်တရားမှာပြထားတော့ကတပါးချင်းတပါးချင်းပြထားတာဇာတိသရာမရဏဒီလိုပြတာအဲဒီတော့ပရိစ္ဆသမုပ္ပါဒ်တရားတော်အတိုင်းရည်တွက်မယ်ဆိုရင်ဇာတိကသတ္တသရာကသတ္တမရဏကသတ္တအခုနပြောခဲ့တဲ့တရားက၅မျိုး သရာနဲ့မရဏကိုလည်းဖွင့်လိုက်မယ်ဒီတရား၅မျိုးကိုလည်းထည့်ပြီးတော့ပေါင်းလိုက်မယ်ဆိုရင်အာလုံပေါင်း5ပါးရှိတော့5ပါးရှိတော့သရာနဲ့မရဏခွဲလိုက်ပြီးတော့စနစ်ကနေ7မရှိဘူးလားဖြင့်အခုနတရား၅မျိုးထည့်လိုက်တော့5ပါးတော့အဲဒီတော့တရားတော့အရာပါဠိတော့အရာတစ်ပါးချင်းတစ်ပါးချင်းရေတွက်ရင်ဘယ်နှပါးရတော့အင်္ဂါဖြစ်နေအင်္ဂါဖြစ်နေသတ်မှတ်တော့ဘယ်နှပါးသတ်မှတ်ရတော့သနပါးပဲသတ်မှတ်ရတယ်သောကစားတဲ့၅ပါးကိုဖယ်ထုတ်လိုက်သရဏနဲ့မရဏလည်းတွဲလိုက်အဲ့ဒီတော့သနပါးဖြစ်သွားဘယ်နှပါးတော့နောက်တစ်ခါကြတော့ဘဝဆိုတဲ့နေရာမှာတဲ့ဘဝဆိုတာကကမ္မဘဝနဲ့ဥပပတ္တိဘဝနှစ်မျိုးရှိပါတယ်ကမ္မဘဝကအကြောင်းတရားဥပပတ္တိဘဝကအကျိုးတရားကမ္မဘဝဆိုတာကကံနော်ကမ္မဘဝဆိုတာကကံကံဆိုတာကအကြောင်းတရားအကြောင်းတရားမဟုတ်လို့အကြောင်းတရားဖြစ်တဲ့နံပါတ်3အကွက်ထဲမှာထည့်ထားတယ်သစ္စာအနေနဲ့ပြောတာသမုဒိယသစ္စာဥပပတ္တိဘဝကြတော့အကျိုးတရားအကျိုးတရားမို့လို့အကျိုးတရားဖြစ်တဲ့နံပါတ်၄အကွက်ထဲကိုထည့်ထားတယ်သစ္စာအနေနဲ့ပြောတော့ဗာသစ္စာတော့ဒုက္ခသစ္စာအလိုရဲ့အကျိုးလည်းမရင်ကံရဲ့အကျိုးကမ္မဘဝရဲ့အကျိုးတွေဘယ်လိုတွေလဲမေးတော့အကျိုးစိတ်တွေသူတသိတွေသရုံးနဲ့ဒီလိုတွဲဖြစ်တဲ့ရုပ်ရဲ့ကမ္မစားရုပ်အရာကြောင့်မလို့ကတော့ကြိုတရားဖြစ်လို့နံပါတ်၄အွက်ထဲရောက်ရိုးရိုးတန်းတန်းအကြောင်းကျိုးမခွဲဘဲနဲ့ရည်တွက်မယ်ဆိုရင်အကြောင်းကျိုးမခွဲဘူးဆိုရင်ကမ္မဘဝနဲ့ဥပပတ္တိဘဝပေါင်းပြီးတော့ရည်တွက်လိုက်အခုလာတော့ကအင်္ဂါလည်းဆယ်နှစ်ပါးရည်တွက်တော့ကအကြောင်းကျိုးခွဲသလားမခွဲဘူးလားအကြောင်းကျိုးမခွဲဘဲရည်တွက်တာဖြစ်တဲ့အတွက်ကမ္မဘဝနဲ့ဥပပတ္တိဘဝပေါင်းပြီးတော့ရည်တွက်လိုက်အဲ့ဒီမှာတိအွက်လည်းမပါဘူးနှင်းွက်လည်းမပါဘူးအွက်ဆိုတာမရှိဘူးနော်ပရိသတ်သမုပ္ပတရားဆယ်နှစ်ပါးတန်းပြီးတော့ရေတွက်လိုက်တာအကြောင်းကျိုးမခွဲဘူးကျန်တဲ့နေရာတွေကြတာအကြောင်းကျိုးခွဲတယ်ဥပမာဆိုကြပါစို့မူလနှစ်ဖြာမူလနှစ်ဖြာဆိုရင်မူလနှစ်ပါးကအကြောင်းတရားအကြောင်းတရားဆိုတော့သူတို့နဲ့တဘောတူတဲ့တရားတွေလည်းပဲအကြောင်းတရားမူလနှစ်ဖြာကဘယ်လိုလဲဘယ်လိုတော့အဝိဇ္ဇာနဲ့အဝိဇ္ဇာနဲ့သဘောတူတဲ့သင်္ခါရကလည်းအကြောင်းတရားဟုတ်တယ်မလားနောက်တစ်ခါတဏှာနဲ့သဘောတူတဲ့ဥပါဒံကမ္မဘဝသရုပ်ကလည်းတခြားလားအကြောင်းတရားတွေလားတဏှာဒီအကြောင်းတရားဖြစ်လို့သူနဲ့တွဲနေတဲ့ဘဝကလည်းပဲအကြောင်းဖြစ်တဲ့ဘဝကိုပဲယူရအကျိုးဘဝကိုမယူရဘူးအဲ့ဒါကြောင့်မလို့အကြောင်းကျိုးခွဲပြီးတော့ရည်တွက်တဲ့နေရာမှာဘဝလိုရည်တွက်မလားကမ္မဘဝလိုရည်တွက်ကမ္မဘဝလိုပဲရည်တွက်ကမ္မဘဝတည်းအကြောင်းတရားတဏှာကလည်းအကြောင်းတရားဥပါဒံကလည်းအကြောင်းတရားအကြောင်းချင်းတူလို့နံပါတ်3အကွက်ထက်မှအကြောင်းတရားအဖြစ်နဲ့ကမ္မဘဝလိုရည်တွက်ပါတယ်ဒီကံကိုလည်းလည်းပြောပြတော့လည်းပဲဘဝနှစ်ခုရှိတဲ့အထက်မှာကမ္မဘဝကအကြောင်းဖြစ်လို့သမုဒိယသစ္စာဥပါဒတိဘဝကအကျိုးဖြစ်လို့ဒုက္ခသစ္စာသဘောကျတူလားမတူဘူးလားအဲဒီလိုမတူတဲ့အတွက်သစ္စာနှစ်ခုရည်တွက်ပြန်တော့လေကမ္မဘဝလိုပဲရည်တွက်ပါဥပပတ္တိဘဝမထက်ပါနဲ့အလောအနေနဲ့ရည်တွက်တော့လေအကြောင်းတလောအကျိုးတလောအကြောင်းတလောအကျိုးတလောဆိုတော့ကမ္မဘဝကအကြောင်းမလို့အကြောင်းကိုွက်ထမ်းမှနေဥပပတ္တိဘဝကအကျိုးမလို့အကျိုးကိုွက်ထမ်းမှနေဥပပတ္တိဘဝလည်းအဲဒီမှာသိကြမရည်တွက်ပြီမဲ့ဇာတိလို့ပြောလိုက်ရင်ဥပပတ္တိဘဝလည်းပဲပါသွားတယ်လို့ဒီလိုမှတ်လိုက်ပါနော်အဲ့ဒီတော့ဇာတိထဲမှာဥပပတ္တိဘဝအကျိုးတရားဖြစ်နေပါသွားပြီလားဖြစ်တဲ့အတွက်အကြောင်းဘဝကိုရည်တွက်တဲ့နေရာမှာကမ္မဘဝလိုပဲရည်တွက်ပါအင်္ဂါ၃၂ပါးကြတော့အကြောင်းအကျိုးမခွဲတဲ့အတွက်ဘယ်လိုရည်တွက်မလဲဘဝလိုရည်တွက်သုံးပါးဆက်မှလည်းပဲအကြောင်းနဲ့အကျိုးဆက်တာဖြစ်လို့ကမ္မဘဝလိုပဲရည်တွက်ဘောသုံးပါးမှလည်းပဲအကြောင်းအကျိုးအကြောင်းအကျိုးဖွဲ့ပြီးတော့ထားတာမဟုတ်လို့ကမ္မဘဝကအကြောင်းကိုဥပပတ္တိဘဝကအကျိုးတိတို့ရှိတယ်နော်နောက်တစ်ခါကျတော့ကာလသုံးပြားဒါလည်းအတိတ်အကြောင်းအတိတ်တရားအနာဂတ်ပစ္စုပန်တရားအနာဂတ်တရားကမ္မဘဝကပစ္စုပန်ဥပပတ္တိဘဝကအနာဂတ်တူသလားမတူဘူးလားအဲ့လိုမတူတဲ့အတွက် ကာလသုံးမြည်ရွတ်တော့လည်းပဲကမ္မဘဝလိုပဲရွတ်ဟုတ်တယ်မလားရှင်ရလို့ဆက်ရွတ်တဲ့အခါကျတော့တကယ်ရွတ်ရမှာကတော့ကမ္မဘဝလိုရွတ်ရမှာဒါပေမဲ့စာရထဲမှာတော့ဘဝလိုပဲဖြစ်အဲ့ဒီတော့ဘဝလိုပဲရွတ်လိုက်တာပေါ့ကာမိဒါပြီလို့ရှိရင်ကျင်္ဂါ၁၂ပါးပြန်ရွတ်လိုက်ပါအောင်ဘယ်လိုတွေပါလိမ့်ဟုတ်ပြီအဲ့ဒီတည်းမှာသင်္ခါရဆိုတာကလည်းကံကမ္မဘဝဆိုတာကလည်းပဲကံနော်ကံရဲ့အတူတူဘယ်လိုထိုးတယ်လဲလို့မေးတဲ့အခါကျတော့သင်္ခါရကတိတ်တုံးကကံတဲ့ကမ္မဘဝကပစ္စုပန်ဘဝမှာဖြစ်တဲ့ကံအဲ့ဒီလိုလည်းပဲထိုးတယ်လို့မှတ်ပါနောက်တစ်ခါကျတော့သင်္ခါရသည်တဲ့ဇော9တန်ရှိတဲ့အထက်မှာ7ဘိုင်းသောတွေတမ္မဘဝကြတော့ဇော9တန်ရှိတဲ့အထက်မှာနောက်ဆုံးသောဒါကြတော့သာသံပေတံပါသောတော့တရားဓမ္မတွေသိတဲ့ဘောပေါက်မှာမဟုတ်ဘူးเนาะဒီတော့ဒီတိုင်းမထားလိုက်တော့ပေါ့เนาะအဲ့ဒါကိုအရာ3စကားနဲ့ပြန်ပြီးတော့ပြောရမယ်ဆိုရင်သင်္ခါရဆိုတာက7ဘိုင်းမှာဖြစ်တဲ့ကံကမ္မဘဝဆိုတာကနောက်ပိုင်းမှာဖြစ်တဲ့ကံအဲ့ဒီလိုပြောလိုက်ရင်ဒါအရာသုံးစကားကြသင်္ခါရကဘယ်လိုကဖြစ်တဲ့ကံနော်7ဘိုင်းမှာဖြစ်တဲ့ကံကမ္မဘဝကနောက်ပိုင်းမှာဖြစ်တဲ့ကံ7ဘိုင်းနဲ့နောက်ပိုင်းနဲ့ထပ်မေးမယ်ဆိုရင်ဒါကပြန်ရှုပ်ပါအောင်မယ်ဟုတ်လားအဲ့ဒါတော့ပဲထားလိုက်အောင်ဆရာတော်ဘုရားကြီးခွဲခြားပေးထားတာကတော့ဘယ်လိုခွဲခြားပေးထားသလဲဆိုရင်သင်္ခါရဆိုတာကတဲ့လုံးသင်္ခါရဆိုတာကကျင်းပြီးအကျိုးပေးမယ်ကျုံးတွေအကျိုးပေးတဲ့ကံဒီသင်္ခါရဟုတ်တယ်မလားကျုံးတွေအကျိုးပေးတဲ့ကံဒီသင်္ခါရကမ္မဘဝကြတော့ကျုံးတွေအကျိုးမပေးဘူးအကျိုးပေးတာလည်းရှိတယ်မပေးတာလည်းရှိအဲ့ဒီလိုဖွဲ့ကြမှုရှိပါတယ်ကျုံးတွေအကျိုးပေးမဲ့ကံဒီပါလေတော့ကျုံးတွေအကျိုးမပေးဘူးတခါတချို့တချို့ကံကအကျိုးပေးတယ်တချို့တချို့ကံကအကျိုးမပေးပါဘူးဆိုရင်အဲ့ဒါဒီပါပါလေကမ္မဘဝအစရာဘုရားကြီးကဒီတိုင်းပဲဖွင့်ပြထားတယ်သေကောင်းပြီဒါဆိုလို့ရှိရင်ရှင်းဆက်ပါလိုက်ကြရအောင်သုံးပါအစသုံးပါအစကဘယ်သူတွေဆက်တာတော့သင်္ခါရမေဝိညာဉ်ဒဇကုရဏာမေတဏှာဒဇကမ္မဘဝမေဓာတိဒဇဟောပြီသင်္ခါရမေဝိညာဉ်ဒဇဒါအကွက်ကိုကြည့်ပြီးတော့နောက်ဆုံးသက္ကလောင်းနဲ့အစာဆုံးသက္ကလောင်းကိုသွားပြီးတော့စက်ပေးလိုက်။နံပါတ်1အကွက်မှာရှိတဲ့နောက်ဆုံးသက္ကလောင်းနဲ့နံပါတ်2အကွက်မှာရှိတဲ့ပထမဆုံးသက္ကလောင်းသင်္ခါရနဲ့ဝိညာဉ်တစ်စက်။နောက်တစ်ခါနံပါတ်2အကွက်မှာရှိတဲ့နောက်ဆုံးသက္ကလောင်းကဝေဒနာ။နံပါတ်3အကွက်မှာရှိတဲ့ပထမဆုံးသက္ကလောင်းကတဏှာ။ဝေဒနာနဲ့တဏှာတစ်စက်။နောက်တစ်ခါနံပါတ်3အကွက်မှာရှိတဲ့နောက်ဆုံးသက္ကလောင်းကဓမ္မဘဝ။နံပါတ်4အကွက်မှာရှိတဲ့ပထမဆုံးသက္ကလောင်းကသာတိ။ကမ္မဘဝနဲ့ဇာတိဇဇဒီလိုလဲစက်ပါတယ်နော်အပြည့်အစုံပြောမယ်ဆိုလို့ရှိရင်တော့အဝိဇ္ဇာသင်္ခါရအကြောင်းတရား2ပါးနဲ့ဝိညာဏယတ္တလရဏဖသဝရဏအကျိုးတရား5မျိုးတစ်စက်ဝိညာဏယတ္တလရဏဖသဝရဏအကျိုးတရား5ပါးနဲ့တဏှာဥပါဒကမ္မဘဝအကြောင်းတရား3မျိုးတစ်စက်တဏှာဥပါဒကမ္မဘဝအကြောင်းတရား3ပါးနဲ့ဇာတိသရမရဏအကျိုးတရား2ပါးတစ်စက်ဒီလိုအပြည့်အစုံပြောရင်တော့ဒီလိုပဲပြောပေါ့နော်ဒီတော့မာရာဒေအကြောင်းနဲ့ပစ္စုပန်အကျိုးတစ္ဆပစ္စုပန်အကျိုးနဲ့ပစ္စုပန်အကြောင်းတစ္ဆပစ္စုပန်အကြောင်းနဲ့အနာဂတ်အကျိုးတစ္ဆလို့ဒီလိုလည်းပဲဆက်ပါပဲအဲဒီနေရာမှာဒီထဲမှာဝါရခွဲလေးတွေပြထားတာကဆရာတော်ဘုရားကြီးဟောထားတဲ့ထဲမှာလည်းပဲနှစ်မျိုးဟောထားပါတယ်နံပါတ်3အခွက်ဆိုကြပါစို့ပစ္စုပန်မှာဖြစ်တဲ့အကျိုးမလို့အကြောင်းတရားမလို့ပစ္စုပန်အကြောင်းဟုတ်တယ်မလားနံပါတ်3ဘက်ကိုပစ္စုပန်မှာဖြစ်နေတဲ့အကြောင်းတရားမို့လို့ဘယ်လိုပြောတော့ပစ္စုပန်အကြောင်းဒီလိုပြောတယ်အနာဂတ်မှာဖြစ်ပေါ်လာမယ့်အကျိုးရဲ့အကြောင်းမို့လို့အနာဂတ်အကြောင်းဟုတ်တယ်မလားအနာဂတ်ဖြစ်ကြောင်းသိကြတာအကြောင်းမို့အနာဂတ်ဖြစ်ကြောင်း အနာဂတ်မှာဖြစ်မဲ့တရားကလေးတွေရဲ့အကြောင်းဒါကဒါကြောင့်အနာဂတ်ဖြစ်ကြောင်းအဲဒါနဘာသောကောပြောရင်နှစ်မျိုးပြောတယ်ပရမတ္တမျိုးကဘယ်လိုပြောမလဲပြစ္ဆုတ်ပံအကြောင်းဒုတိယတစ်မျိုးကဘယ်လိုပြောလဲပြန်ပြီးတော့သုံးသပ်ကြည့်ကြတာပေါ့အဲဒီတော့နံပါတ်၄ကမူလနှစ်ဖြာဆိုတဲ့၄မူလနှစ်ဖြာဆိုတာကမူလဆိုတာကအကြောင်းတရားမူလကားကဘာတရားတော့ဘာရဲ့အကြောင်းတရားလဲမင်းသံသရာကျင်လေခြင်းရဲ့အကြောင်းတရားသံသရာကျင်လေခြင်းရဲ့အကြောင်းတရားအဲဒီတော့သံသရာကျင်လေခြင်းရဲ့အကြောင်းတရားဆိုတော့အတိတ်ဘဝကိုပြန်ပြီးတော့မှန်ပြီးတော့ကြည့်ရမှာပေါ့အတိတ်ကကတဲ့သံသရာကျင်လေအောင်လုပ်ခဲ့တဲ့အကြောင်းတရားနှစ်ပါးရှိပါတယ်တဲ့အဲဒီတရားနှစ်ပါးကဘယ်လိုလဲလို့မင်းရင်အဝိဇ္ဇာနဲ့တဏှာဘယ်လိုနဲ့ဘယ်လိုပါလဲအဝိဇ္ဇာနဲ့တဏှာမူလတရားနှစ်ပါးဟုတ်တယ်မလားအတိတ်ဆုံးကသံသရာရှင်းလင်းအောင်လုပ်ခဲ့ပါတယ်တဲ့ဘယ်လိုတွေပါလဲအဝိဇ္ဇာနဲ့တဏှာအဲဒီကဒီနေရာမှာသူကတိက္ခာ2အကွက်3အကွက်4အကွက်လိုအပ်ရင်လည်းအကွက်ကိုကြည့်မလိုအပ်ရင်လည်းအကွက်ကိုမကြည့်နဲ့တရားကိုပဲကြည့်ဟုတ်တယ်မလားအခုဒီနေရာမှာအဝိဇ္ဇာတရားနဲ့တဏှာတရားနှစ်ပါးသည်အတိတ်တုန်းကသံသရာရှင်းလင်းအောင်လုပ်ခဲ့တဲ့အကြောင်းတရားနှစ်ပါးပါပဲလို့အဲဒီလိုပြောတဲ့အချိန်မှာဒကာရမတွေကအကွက်ကိုဒီကထားမကြည့်တော့နဲ့နော်ဒီစောပန်နေအတိတ်တွေအနာဂတ်တွေဒါကိုလည်းမကြည့်တော့နဲ့ဟုတ်တယ်မလားဘာကိုကြည့်ရမှလဲမေးတော့ဩအတိတ်ကာလတုန်းကအဝိဇ္ဇာတရားနဲ့တဏှာတရားနှစ်ပါးပူးပေါင်းပြီးတော့ဆောင်ရွက်ခဲ့လို့တို့ဒီဘဝရောက်လာခဲ့တာပဲဒါကိုပဲမြင်အောင်ကြည့်နော်ဘုန်းကြီးတရားဓမ္မတွေရခိုးဘဝမှာလူလာဖြစ်ကြရတယ်ခန္ဓာ၅ပါးလာပြီးတော့မရဘူးလားရခန္ဓာ၅ပါးလာရတဲ့အတွက်သံသရာကျင့်နေတယ်လို့မခေါ်နိုင်ဘူးလားခေါ်နိုင်ခန္ဓာနဲ့ကျင့်နေတော့ခန္ဓာသံသရာဘဝအနေနဲ့ပြောတော့ဘဝသံသရာပဋိစ္စသမုပ္ပါအနေနဲ့ပြောတော့ပဋိစ္စသမုပ္ပါသံသရာမလဲခဲ့ဘူးလားလဲခဲ့အရင်လိုလည်းခဲလို့ယခုလောလောဆယ်ပြစ္ဆုတ်ပံဘဝရောက်လာခဲ့တာပေါ့။ကာမိဓာဖြင့်ယခုပြစ္ဆုတ်ပံဘဝရောက်လာခဲ့ခြင်းရဲ့အကြောင်းတရားသည်မူလတရားနှစ်ပါးကြောင့်ရောက်လာခဲ့တာပါတဲ့။အဲဒီမူလတရားနှစ်ပါးကဘယ်လိုတွေတော့အဝိဇ္ဇာတရားနဲ့တဏှာတရားနှစ်ပါးဒီလိုမလား။အဝိဇ္ဇာသင်္ခါရလို့ဘာမလို့ပါနဲ့နော်။အမှတ်တမဲ့ပြောမိကြတယ်။အဝိဇ္ဇာနဲ့တဏှာဟောပြီ။အဲ့ဒီတရားနှစ်ပါးပူးပေါင်းဆောင်ရွက်ခဲ့လို့ယခုဘဝရောက်လာခဲ့ကြတဲ့တော်ကောင်းနေ။ဘယ်လိုနည်းနဲ့ရောက်လာခဲ့သလဲလို့မေးတော့အတိတ်ကာလဘဝတစ်ခုကိုမှန်းပြီးတော့ကြည့်လိုက်ပေါ့နော်။ယခုဘဝကနေအတိတ်ဘဝတစ်ခုကိုပြန်ပြီးတော့မှန်းပြီးအာယုံပြုတ်ကြည့်လိုက်။အဲ့ဒီတော့အာယုံပြုတ်ကြည့်လိုက်တဲ့အခါကျတော့အခုဘဝကိုရောက်လာဖို့ရန်အတွက်ဒကာရမတွေရဲ့အတိတ်တုန်းကအခုဘဝရောက်လာစေနိုင်တဲ့ကံတွေမလုပ်ခဲ့ရဘူးလားလုပ်ခဲ့ရ။ဘာတွေလုပ်ခဲ့ရတော့ဆယ်တုန်းကလုပ်ခဲ့တာတော့အတိတ်ဘဝတုန်းကဘဝတစ်ခုခုမှာပေါ့နော်။ကံတွေလုပ်ခဲ့တယ်ဖောင်းတဲ့ဓမ္မတွေ။အဲဒီကံတွေလုပ်ခဲ့တော့ယခုဘဝမှာအဲဒီကံကလာပြီးတော့အကျိုးပေးတဲ့အခါမှာဘဝတစ်ခုလာရတာပေါ့။ကောင်းပြီဒါပြန်အတိတ်တုန်းကလုပ်ခဲ့တဲ့ကံတွေပြန်ပြီးတော့စဉ်းစားကြည့်လိုက်ပေါ့အခုတော့လူဘဝရောက်လာတယ်လို့ဆိုတော့လူဘဝရောက်လာရာခြင်းရဲ့အတိတ်တုန်းကကံလီကောင်းတဲ့ကံဖြစ်မလားမကောင်းတဲ့ကံဖြစ်မလားဘာကံဖြစ်မလဲကောင်းတဲ့ကံကြောင့်ဒီဘဝလူဘဝရောက်လာရတာမဟုတ်လားကောင်းတဲ့ကံကြောင့်လူဘဝရောက်လာရမကောင်းတဲ့ကံဆိုရင်လူဘဝရောက်လာပါမလားဟောဒီလိုဆိုတော့ဒုဘဝရောက်လာရခြင်းသည်အတိတ်ဆုံးကကောင်းတဲ့ကံကလေးတွေလောက်ခဲ့လို့ရောက်လာတာပါလို့ဒီလိုတစ်ချက်မှတ်လိုက်ပေါ့နော်ဟောပြီကောင်းတဲ့ကံကလေးတွေလောက်ခဲ့အဲ့ဒီအတိတ်ဆုံးကလောက်ခဲ့တဲ့ကံนี่တဲ့ကံဆိုတာကသင်္ခါရနဲ့ကမ္မဘဝဘယ်နှမျိုးရှိတော့နှမျိုးဒီနေရာမှာအကွက်တွေပါနေသေးချာချာမကြည့်တော့နဲ့နော်အကွက်တွေပါလေမကြည့်တော့နဲ့ကံစရာကဘယ်လိုလဲဘယ်လိုတော့ဟောဒီသင်္ခါရနဲ့ကမ္မဘဝ အဲ့ဒီမျိုးမျိုးရှိတဲ့အထက်မှာသင်္ခါရနဲ့ကမ္မဘဝမျိုးမျိုးရှိတဲ့အထက်မှာနော
်
အဲ့ဒီလိုမျိုးမျိုးရှိတဲ့အထက်မှာယခုဘဝကိုကျင်းဝင်မှုချရအောင်အကျိုးပေးစေတတ်တဲ့ကံဖြစ်တဲ့အတွက်သင်္ခါရပြောမလားကမ္မဘဝပြောမလားအခုနောက်တော့ကပြောခဲ့တယ်နော
်
ကျင်းနေကျုပ်ပေးမဲ့ကံကဘာလဲတော့ကျင်းနေကျုပ်မပေးမဲ့ကံကဘယ်လိုတော့အခုဒကာရမတွေကဒီဘဝရောက်လာခဲ့ပြီပဲလူတွေလာဖြစ်နေပြီပဲအဲ့ဒါမလားအကျိုးမပေးရသေးဘူးလားပေးပြီလားအကျိုးပေးပြီလားမပေးရဘူးလားသိကြလားဟုတ်ပြီအကျိုးပေးပြီလားသိကြနေပြီအဲ့ဒါဆိုလို့ရှိရင်သင်္ခါရလို့ပြောမလားကံမဘဝလို့ပြောမလားအဲ့ဒီလိုကတော့ကံတော့ကံရင်းအတူတူပဲဒါပေမဲ့ဒီနေရာမှာသင်္ခါရဆိုတဲ့စကားလုံးသုံးလိုက်ပါတော့ဟုတ်ပြီအတိတ်တုန်းကသင်္ခါရကံတွေလုပ်ခဲ့တယ်အဲ့ဒီကံကလည်းပဲမကောင်းတဲ့ကံတွေလားကောင်းတဲ့ကံတွေလားကောင်းတဲ့ကံတွေလုပ်ခဲ့တယ်ကောင်းတဲ့ကံဆိုတော့ဒကာရမတွေကောင်းတဲ့ကံကိုတရားထုတ်ကြည့်စေခေါင်းတော်ကပြောခဲ့တဲ့ပုံညာကရိယာတို့10ပါးမတွေ့ရဘူးလားတွေ့ရပုံညာကရိယာကောင်းတဲ့ကံကောင်းတဲ့အလုပ်တွေဘယ်နှပါးရှိတော့အဲဒီစဘာကိုချင်းချုံလိုက်တော့ဘယ်နှပါးရဘယ်လိုတွေတော့ဒါနာသီလဘာဝနာဒါကောင်းတဲ့ကံရဲ့စင်ရင်နော်ကောင်းတဲ့ကံကအားလုံး10မျိုးရှိတယ်ဟုတ်တယ်မလားအဲဒီ10မျိုးကိုချင်းချုံလိုက်တော့ဘယ်နှပါးတော့ဘယ်လိုတွေတော့ဒါနာသီလภาวนาหอบีอะไรก็เตโทกะฌานะกุฏโธจองตมโหตีละกุฏโธจองตมโหภาวนากุฏโธจองยะคุบวะมาลาไปแล้วหลุลาขึ้นได้โหลก้าวเจ็ดชะไล่ไปเนาะยะคุบวะมาหลุลาขึ้นได้เตโทกะรู้จองเนาะฌานะกุฏโธจองตมโหตีละกุฏโธจองตมโหภาวนากุฏโธจองจะမျိုးเลยได้ขึ้นขึ้นมา2မျိုးเลยขึ้นขึ้นมา3မျိုးเลยขึ้นขึ้นมากุโลเตียะนี่ลุกขึ้นราတော့เตียะเลยเนาะไม่เตียะวุล่ะเตียะล่ะเตียะเลยหอบดิแต่ถ้ามีไอ้กุโลเตียะนี่เปลี่ยนพี่တော့ดกาธรรมนี่อกุบวะอเนถาမျိုးเนี่ยเว้ยกูจึงสาပြီးတော့เปลี่ยนပြီးတော့ซึ้งหาจีไล่จ๋าป่ะเนาะอนุทานะตะคู่ปิลุเตอติไอ้ตรงก็ลุกขึ้นเลยป่ะเนาะอนุทานะตะคู่ปิลุเตအရိယလူဒါနာတခုပြုလုပ်တယ်ဆိုတဲ့အခါကျတော့အလူဒါနာပြုလုပ်တာကကုသိုလ်တရားကောင်းတဲ့တရားကောင်းတဲ့အလုပ်မမားပါဘူးဒါကောင်းတဲ့အလုပ်ပါတိုးကအရိကောင်းတဲ့အလုပ်ကိုလောက်ခဲ့ပြီလောက်ခဲ့ရတော့လဲပဲအရိကောင်းတဲ့အလုပ်လောက်စေလုံးကမိမိတို့ရဲ့သင်္ကြန်မှာမိဉ္ဇဉ်ဘုဉ္ဇဉ်ဝိပဿနာဉာဏ်များဥသိခဲ့သလားလို့မေးရင်ဘုမေးရှိခဲ့တယ်နော်ဝိပဿနာဉာဏ်များဥသိခဲ့သလားမေးရင်ဘုမေးသိခဲ့ဘူးလောကုတ္တရာမေညာဖွညာတော့ထားလိုက်ပေါ့နော်သူကလောကုတ္တရာကုသိုလ်လောကုတ္တရာဝိပက်အဆိုင်မှုအဲဒီကဝိပဿနာဉာဏ်ကကလောကီကုသိုလ်အတိတ်တုန်းကကုသိုလ်တွေလောက်ခဲ့တယ်ဒါနာကုသိုလ်တွေသီလကုသိုလ်တွေအဲဒီလိုလောက်ခဲ့တဲ့နေရာမှာဝိပဿနာဉာဏ်များဥသိခဲ့သလားမေးရင်ဘုမေးသိခဲ့ဘူးဝိပဿနာဉာဏ်ကလေးဥသိဘူးဆိုကြတဲ့ကောဒကာရမကြီးရဲ့စိတ်ထဲမှာအဲ့ဒီအချိန်တုန်းကဩဒုက္ခသစ္စာလေးတွေနဲ့သိခဲ့ပါရဲ့လားမေးရင်ဒုက္ခသစ္စာမျိုးသိခဲ့ပါရဲ့လားမသိခဲ့ဘူးဒုက္ခသစ္စာမသိတဲ့အတွက်ဉာဏ်နဲ့သစ္စာတွေကိုသိခွင့်ရခဲ့ရဲ့လားမရခဲ့ဘူးနော်ဒုက္ခသစ္စာကိုလည်းသိခွင့်မရဉာဏ်နဲ့သစ္စာတွေလည်းသိခွင့်မရခဲ့ဘူးအဲ့လိုသိကိုမရဘူးဆိုတော့ကဲပြောကြည့်စမ်းဘလူကဖောက်ွယ်ထားလို့တော့ဒီလိုကဒီတုန်းကကောင်းတဲ့အလုပ်တွေတော့လုပ်ခဲ့ပါရဲ့အဲ့ဒီကောင်းတဲ့အလုပ်တွေအပေါ်မှာဘလူကနေပြီးတော့လွှမ်းမိုးထားတော့အဝိဇ္ဇာတရားကလွှမ်းမိုးထားတယ်အဝိဇ္ဇာဆိုတဲ့အမှောင်တွေကနေကြလည်းမတွေလှုပ်လှုပ်ခဲ့ရတာကိုဟုတ်တယ်မလားအလင်းတွေကနေလှုပ်ခဲ့ရတာလားအမှောင်တွေကနေလှုပ်ခဲ့ရတာလားသစ္စာသိရင်တော့အလင်းပေါ့နော
်
သစ္စာမသိရင်တော့အဝိဇ္ဇာတရားကသစ္စာမသိအောင်ဖောက်ွယ်ထားတော့ အလင်းထဲကနေလောက်ခဲ့ရတာလားအမှောင်ထဲကနေလောက်ခဲ့ရတာလား ဟာဒီလိုဆိုတာအတေတုံးကကောင်းတဲ့လောက်တွေတော့လောက်ခဲ့ပါရဲ့ဒါပေမဲ့လို့အဲ့ဒီကောင်းတဲ့လောက်ကအမှောင်ထဲမှာလောက်ခဲ့ရတာဆိုတော့အဝိဇ္ဇာဆိုတဲ့အဓိကလက်သက်တရားခံကြီးဘွားကလည်းမတွေ့ရဘူးလားတွေ့ရအဓိကလက်သက်တရားခံကြီးကဘယ်လိုလဲတော့အဝိဇ္ဇာတရားကအမှောင်တို့ကြီးကြောင့်ဖုံးလွှမ်းထားတော့အမှောင်ထဲမှာလမ်းလျှောက်နေရတဲ့ပုံကိုတယောက်ဒီသိက္ခာကိုတွေ့ပြီမဲ့သိက္ခာလိုထင်ချင်မှထင်တာဟုတ်တယ်မလားလူတယောက်ထိုင်နေတယ်လို့လည်းအထင်မှားမှားခြင်းမူလားမှားမှာလားမှားမှာပဲနော်ချင်းနေချင်းနေရှိပင်ရှိ냐တော့လည်းမှောင်နေတဲ့အခါကျတော့ဟောဘဂရိပြန်ပြိုးနေတဲ့ညီပြင်းလို့လည်းပဲမထင်မှူးလားထင်မှာလားအကောင်းကလည်းမကောင်းတာထင်ချင်ထင်မှာပဲမကောင်းတာကလည်းကောင်းလို့မထင်မှူးလားထင်မှာလားအမင်းလည်းမမှားဘူးလားမှားနေပါဘူးအမှောင်ထဲမှာရောက်နေပြီဆုံးမတော့အကောင်းကိုဘလောက်ပဲအကောင်းကိုပြပြမကောင်းလို့ပဲသူထင်ပါပဲဟုတ်တယ်မလားဘလောက်ပဲမကောင်းကိုပြပြအကောင်းလို့မထင်ဘူးလားထင်လားဒီလိုနဲ့သူထင်ပါပဲဘာဖြစ်လို့လဲမို့လားအမှောင်ထဲရှောင်နေရတာကိုဘာလို့လဲဒကာရမတွေကဝိဇ္ဇာမှောင်လူကြီးကြားနေတဲ့အခါကျတော့အဝိဇ္ဇာမှောင်လူကြီးကဖောက်ဝဲထတာဖြစ်တဲ့တော့ဩငါတို့ဟာနိဗ္ဗာန်ဆိုတဲ့ဒုက္ခကတိငြိမ်းအေးရာဖြစ်တဲ့သဘောတရားကလေးငါတို့ရအောင်ကြိုးစားမယ်ဒီလိုပြုလုပ်လိုက်ရတဲ့ကုသိုလ်ကောင်းမှုကြောင့်နိဗ္ဗာန်ချမ်းသာရရပါလို့ဤဆိုတဲ့အတွေ့အကြုံတွေပေါ်ခဲ့ရလားမပေါ်ခဲ့ဘူးလားမပေါ်ခဲ့ဘူးနော်ပေါ်ခဲ့တယ်ပဲထားပါအောင်ဟုတ်တယ်မလားပေါ်ခဲ့တယ်ပဲထားပါအောင်စိတ်ကိုယ်ကမှပေါ်ယုံလောက်တဲ့နိဗ္ဗာန်ချမ်းသာရောက်နိုင်တဲ့ကုသိုလ်ဖြစ်ပ
ါ
ဒီလိုလည်းမဖြစ်နိုင်ဘူးနော်နိဗ္ဗာန်ချမ်းသာရောက်နိုင်တဲ့ကုသိုလ်ဆိုတာစိတ်ကြလင်္ကာရစိတ်ကြပရိက္ခာရတ္တဖြစ်တဲ့ကုသိုလ်မျိုးမှနိဗ္ဗာန်ရောက်နိုင်တာကိုဒါရီကနိဗ္ဗာန်ရောက်နိုင်တဲ့ကုသိုလ်ဆိုရင်ဗာလိချံရံပေးရမှာတော့ဝိပဿနာဉာဏ်လေးချံရံပေးရမှာပေါ့ဝိပဿနာဉာဏ်လေးချံရံပေးလိုက်တော့ဒုက္ခသစ္စာကိုဒုက္ခသစ္စာမှမသိဘူးလားသိဒုက္ခသစ္စာကိုဒုက္ခသစ္စာမှသိကြတော့ဘွားကလေးအလေးနဲ့မပေါ်ဘူးလားပေါ်သွားလားအဲ့လိုပေါ်သွားတော့မိမိတို့ရထားတဲ့လူဘဝသည်ခန္ဓာ၅ပါးဒုက္ခသစ္စာတရားပါပဲသိဖို့မရဘူးလားရသွားလားအလင်းတခြားလားအလင်းနဲ့ရသွားလို့လားအဲ့လိုအလင်းနဲ့မရဘူးဝိပဿနာဉာဏ်ကလေးများမကိန်းအောင်မှုဆိုရင်တဲ့ဒုက္ခသစ္စာကိုသိဖို့ရရလားဒုက္ခသစ္စာကိုသိဖို့မရတော့ဒုက္ခသစ္စာကိုမှမသိဘူးဒုက္ခသစ္စာကိုမှသဘောမပေါက်ဘူးဆိုရင်အဲဒီဒုက္ခသစ္စာကိုပဲတကယ်ကိုပဲတာယာဘောရာတမဲ့ဘောရာကောင်းတဲ့ဒုက္ခသစ္စာလို့အချင်းတွေမမှားဘူးလားမှားခဲ့ဘယ်လိုကဖော်ပြထားလို့တော့တကယ်ရနေတာကဘာသစ္စာရနေတော့ခန္ဓာငါးပါးဘာသစ္စာတော့ခန္ဓာငါးပါးဒုက္ခသစ္စာဟုတ်တယ်မလားဒါပေမဲ့ဒုက္ခသစ္စာကိုဒုက္ခသစ္စာပါပဲလို့သိနိုင်လောက်တဲ့အသိဉာဏ်မရှိဘူးဆိုရင်အဲ့ဒီဒုက္ခသစ္စာကိုဒကာရမတွေကဗာသစ္စာလို့ထင်နေမှာလဲဒုက္ခလို့မထင်မလားထင်လားအနိစ္စဖြစ်တဲ့ယုံနာကိုဘယ်လိုထင်နေမှာလဲဩဒါကနိစ္စပဲဒါကမြဲတဲ့တရားပဲဟုတ်တယ်မလားအနတ္တဖြစ်တဲ့ယုံနာကိုဘယ်လိုထင်နေမှာလဲဩဒါကအတ္တပဲဒါငါပိုင်းနဲ့ငါဆိုင်နဲ့ဒါငါဥစ္စာဒုပေါင်းကားချင်းနဲ့ငါကိုယ်ကဟာငါဥစ္စာအဲ့ဒီလိုထင်လေးတွေမရောက်ခဲ့ဘူးလားရောက်ခဲ့လားအဲ့ဒါအတိတ်တုန်းကရောက်ခဲ့တာပေါ့နော်အခုဘုရားမှာလည်းအဲ့ဒီသဘောလေးတွေရှိမရှိပြန်သုံးသပ်အဲ့ဒီလိုရှိနေအောင်လို့ဆိုရင်နောက်ဘုရားမှာခန္ဓာပြန်ရအောင်ပါပဲဟုတ်တယ်မလားအဲ့ဒီကအတိတ်တုန်းကမှားကြတဲ့အမှားကိုပြန်ကြည့်အဲ့ဒီအမှားနန်းစစ်ပြန်လိုက်ကြအောင်မယ်ဆိုရင်ဒုက္ခတန်တရာပဲပြန်လျှောက်ရအောင်ပါပဲဟုတ်တယ်မလားဇဏဒုက္ခကြတော့အတိတ်မိမိတို့ရထားတဲ့ခန္ဓာကိုယ်ကြီးတွေတခြားခန္ဓာကိုယ်လားအတုပခန္ဓာကိုယ်ကြီးလားဒါပေမဲ့မိမိရဲ့သဏ္ဍာန်မှာသစ္စာဉာဏ်လေးတွေမရှိတဲ့အခါကျတော့ဩတာယာဘောရကောင်းတဲ့ခန္ဓာကိုယ်တည်းလေဘောရကောင်းတဲ့ခန္ဓာကိုယ်ခင်းစရာမင်းစရာကောင်းတဲ့ခန္ဓာကိုယ်ပဲဆိုတော့ဒုပခန္ဓာကိုယ်အဖြစ်နဲ့မထင်မှုလားထင်ရဲ့ဘယ်တော့ကလဲအတိတ်တုန်းကအနိစ္စခန္ဓာကိုယ်ကိုနိစ္စလို့ထင်ခဲ့ဒုက္ခခန္ဓာကိုယ်ကိုလည်းပဲဒုက္ခလို့ထင်ရဲ့အနတ္တခန္ဓာကိုယ်ကိုလည်းအတ္တလို့ထင်ရဲ့အာတုဘခန္ဓာကိုယ်ကိုလည်းပဲဒုက္ခလို့မထင်ရဘူးလားထင်ရလား
အဲ့လိုထင်အောင်ဘယ်လိုကဖောက်ခွေရတော့ဟောအဝိဇ္ဇာကဖောက်ခွေကြတော့ထိုင်နေနေတဲ့ပြည်တယ်တဲ့နဲ့လိမ့်စားလို့ယူတာကတတရဒိဋ္ဌိဟုတ်တယ်မလားတရားဝေယကောင်းတဲ့နိစ္စဝေယကောင်းတဲ့ချမ်းသာတဲ့တရားလို့ယူတာကတဏဘယ်လိုရဲ့သဘောတော့တဏရဲ့သဘောပဲမလားအနာတ္တကိုအတ္တလို့ပြောတာကတခြားလားတက္ကရာဒိဋ္ဌိလားတက္ကရာဒိဋ္ဌိအာသုဘကသုဘလို့ထင်တာလည်းတခြားသဘောလားတဏရဲ့သဘောလားတဏတရားတွေဒိဋ္ဌိတရားတွေမလွန်မိုးခဲ့ဘူးလားလွန်မိုးခဲ့ဒီနေရာမှာဒိဋ္ဌိတရားကိုတဏနဲ့ပေါင်းပြီးတော့ယူလိုက်ပေါ့နော်တရားချင်းကတော့နှစ်မျိုးတစ်မျိုးနဲ့တစ်မျိုးမတူပါဘူးသို့တော်လည်းပဲအဘိဓမ္မာနည်းလို့ပြောမယ်ဆိုရင်တော့ခွန်ကြီးတို့လုပ်ငန်းဝင်မှာသဘောချင်းကျူတယ်လို့ပဲမှတ်လိုက်ပါတော့အဲဒီတော့ဒိဋ္ဌိကိုကျေတော့မပြောတော့ဘူးတဏလို့ပဲပြောလိုက်ပါမယ်ဟုတ်တယ်မလားအရိကတိတ်တုံးကအတ္တလို့ယူခဲ့တယ်မိစ္ဆာလို့ယူခဲ့တယ်ဒုက္ခလို့ယူခဲ့တယ်အတ္တလို့ယူခဲ့တယ်သုဘလို့ထင်မှားခဲ့တယ်တခြားနဲ့ထင်မှားတာလားတဏနဲ့ထင်မှားခဲ့တာလားဘယ်လိုရဖုံးကွယ်မှုခံစားရလို့တော့အဝိဇ္ဇာကလည်းဖုံးကွယ်ထားတဏကလည်းပဲအမြင်နေမှာဟုတ်တယ်မလားအဝိဇ္ဇာကလည်းဖုံးကွယ်ထားတဏကလည်းပဲအမြင်နေမှာနော်သဘောတူတယ်ပေါင်းနေနေရတော့သွားတွေးနေပြီပေါ့ဟုတ်တယ်မလားအဝိဇ္ဇာကလည်းပါဖြစ်တော့အမှန်မသိအောင်ပေါင်းတွေထားတယ်တဏကလည်းပဲအမြင်နေမှတယ်လူဝေချင်းတွေကဒီနေရာမှာသွားပြီးတော့မပေါင်းဘူးလားပေါင်းပြီအဲဒီလူဝေချင်းတွေကပေါင်းပြီးတော့ခြံလှန်လိုက်တဲ့အခါကျတော့ဘလောင်ပဲလူဘဝနတ်ဘဝဒီမှာဘဝဒုက္ခသစ္စာပြည့်ရှိနေတဲ့ဘဝတွေပါပဲလို့ဘလောက်ပဲအာပတ်အောင်ပြောပြီးပြောကြတော့လည်းပဲသူတို့ရဲ့စိတ်ထဲမှာဒကာရမတို့ရဲ့စိတ်ထဲမှာအော်လူဘဝရတော်လीစွာအထင်မှားထင်လားလူဘဝဒုက္ခဒုက္ခမှမသိအောင်ဘယ်လိုကဖောက်ခွဲထားလူဘဝရတော်လीစွာလို့မြင်မာတာကဘယ်လိုရဲ့သဘောအဝိညာဉ်နဲ့တဏတရားနှစ်ပါးမချက်လည်ခဲ့ဘူးလားချက်လည်ခဲ့ဘယ်တော့ကချက်လည်ခဲ့တော့အတိတ်တုန်းကခြေလှယ်ခဲ့တာဟုတ်တယ်မလားအတိတ်တုန်းကခြေလှယ်ခဲ့တဲ့ယခုဘဝမှာပြန်ပြီးတော့ကုသိုလ်တွေလောက်ခဲ့တဲ့ကုသိုလ်တွေကနော်လောက်ခဲ့တဲ့ကုသိုလ်ကုသိုလ်ကတော့မလောက်ခဲ့ဘူးလားလောက်ခဲ့လားကုသိုလ်လည်းပဲတဲ့ပဇာကတော့နိဗ္ဗာန်ရောက်ရပါလို့အဲ့လိုပြောချင်တော့ပြောမှာပဲအော်စိတ်ထဲမှာကတော့လူဘဝရတော်လေစွာဆိုတော့ရကြတဲ့ဘဝကလေးအပေါ်မှာသာယာတက်မဲ့နှင်းတဲ့နေကန်းတိတဏှာကလေးကမကန့်ညီဘူးလားကန့်ညီအရာကမသိမသာကြံ့ညိနေတာဟုတ်တယ်မလားအပြင်းမင်းကရေစဲချပြီးတော့နိဗ္ဗာန်ရရပါလို့ဤလိုက်ဆိုလိုက်ဆိုကြတာဒကာဓမ္မတွေကလိုက်မဆိုဘူးလားလိုက်ဆိုလားဟုတ်ပါဘူးခေါင်းကြီးတွေကနေရှိကပြောတာနောက်ကနေလိုက်ဆိုတာပဲပေါ့နော်ဘုရားကဆိုပြီးဆိုညာတာလည်းပဲစိတ်ကမရောက်ဘူးဆိုရင်ဒကာဓမ္မတွေနိဗ္ဗာန်နဲ့မနှီးပါဘူးစိတ်ကတကယ်ရောက်မှနှီးတာမလားဘုရားကဆိုရုံလုံးနဲ့ရောက်ပါမလားသက္ကကဆုံရလာတဲ့မနည်းစားဘူးသေကကရကရနိဗ္ဗာန်ကိုမြုပ်ကန်နေတဲ့သိဉာဏ်လေးရှိမှနော်အဲဒီကဒီနေရာမှာပဇာကရနိဗ္ဗာန်ရရပါလို့အင်းလို့ပြောရင်ပြောမှာပဲမိမိရဲ့စိတ်ကတော့အော်လူချမ်းသာတဲချမ်းသာတာပဲအခုငါတို့ဆိုတော့အခုငါတို့နေရထိုင်ရတာဆွေးရလိုက်တာအဲဒီတော့ကိုယ့်ကိုယ်ကောင်းမှုကလေးများပြုလုပ်နိုင်ရခြင်းကြောင့်ဒီလိုမကချမ်းသာတဲ့ဘဝမလိုချင်ဘူးလားလိုချင်လားအဲ့ဒီလိုချမ်းသာတဲ့ဘဝရကြင်လို့လည်းကုသိုလ်ကောင်းမှုပြည့်နေကြတာပဲမဟုတ်လားဟုတ်တယ်မလားကုသိုလ်ကောင်းမှုပြည့်နေတဲ့အများစုပြောတာပေါ့နော်ပုဂ္ဂိုလ်တိုင်းပုဂ္ဂိုလ်တိုင်းတော့ပြောတာမဟုတ်ပါဘူးအများစုအနေနဲ့ပြောရင်ဒါနကုသိုလ်ပြုလို့တာတခြားကြောင့်လားချမ်းသာခြင်းလို့လားသီလကုသိုလ်ပြုလို့တာတခြားကြောင့်လားချမ်းသာခြင်းလို့လားချမ်းသာခြင်းလို့ဒါအများစုပေါ့နော်ခေါင်းတော်ယောဂီတွေကတော့ဝိပဿနာတရားလို့အားထုတ်နေကြတဲ့ယောဂီပုဂ္ဂိုလ်တွေဆိုတော့ဘလောပဲချမ်းသာချမ်းသာချမ်းသာမှမမြပါတိစ္ဆာဘလောပဲချမ်းသာချမ်းသာချမ်းသာတော့မှမမြပါတိစ္ဆာဒုက္ခသစ္စာဖြစ်တဲ့အတွက်ဒုက္ခသစ္စာကိုတောင်းတလို့ဖြစ်ပါမလားဘာကိုတောင်းတရမှာလဲဒုက္ခခတ်စေမြေရာဖြစ်တဲ့နိဗ္ဗာန်ကိုလာရောက်ရပါလို့အင်းလို့ဒီလိုတောင်းတကြမှာမလားဆိုတာလည်းပဲဝိပဿနာတရားတော့အမှန်ထုတ်ထားကြဘူးဆိုရင်နော်ရောသဘောနံဘောခန္ဓာသဘောဖြစ်တဲ့ဒုက္ခသစ္စာသဘောကမှသိမှတ်ထားကြဘူးဆိုရင်ပါဇက်ကပြောပြီးပြောကြများတော့လည်းပဲမိမိတို့ရဲ့အာတိတကလေးကတော့အော်ချမ်းသာကျင်လိုက်တာ ဟုတ်တယ်မလားဟောကျောင်းမှာကြလိုက်တာဩအသက်ရှည်ကြလိုက်တာဒီလိုမလားချမ်းသာကျင်နာကလည်းတခြားလားတဏှာရဲ့သဘောလားကျောင်းမှာကျင်နာကလည်းတခြားလားတဏှာရဲ့သဘောလားဒုက္ခသစ္စာကဒုက္ခသစ္စာမှာသိလို့လားမသိလို့လားမသိတာကဘယ်လိုပါလဲချမ်းသာကျင်နာကဘယ်လိုပါလဲအဲဒီလိုချမ်းသာခြင်းနဲ့တဏှာကလေးကကပ်ပြီးတော့ပါနေတယ်ပေါ့ရထားတဲ့ဘဝကလေးပေါ်မှာလည်းပဲကြံ့နေတဲ့အာသာဆန္ဒကလေးကလည်းပဲနေကျန်းမှုသဘောလေးကလည်းမရှိဘူးလားရှိနေလားဒါလည်းရှိနေတော့အဲဒီအဝိဇ္ဇာဒနာကိုသိပြီးတော့ကံကလေးတွေပြုံးလို့လိုက်တာဟောဒီဘဝမှာလူလာဖြစ်တာပါပဲလူဘဝမရဘူးလားရောက်လာလားကံကြောင့်လူဘဝရောက်လာတာပါလို့ပြောကြည့်ပြောမယ်ဒါပေမဲ့လို့ကံကအဓိကမဟုတ်ဘူးသူနာမှာကျိုးကန်နေတဲ့တရားနှစ်ပါးရှိတယ်ဘယ်တရားနဲ့ဘယ်တရားတော့အဝိဇ္ဇာတရားနဲ့သဏ္ဍာန်တရားနှစ်ပါးမလားအဲဒါကြောင့်ဒကာရမတွေအတိတ်ဘဝကနေဒီဘဝရောက်လာတာဘလို့ရဲ့ဘလို့ကြောင့်ရောက်လာတာပါလေအတိတ်ဘဝကနေဒီဘဝရောက်လာခြင်းရဲ့လက်တည်းတရားခံနေဘလို့ပါလေအဝိဇ္ဇာနဲ့သဏ္ဍာန်မလားဒါကြောင့်အဝိဇ္ဇာနဲ့သဏ္ဍာန်တရားနှစ်ပါးဒီသံသရာရှင်းလင်းခြင်းရဲ့အကြောင်းတရားနှစ်ပါးဖြစ်တဲ့အတွက်သရုပ်ကလေးချာလို့ပြောမှလားမူလနှစ်ဖြာလို့ပြောမှလားအဝိဇ္ဇာတဏတရားနှစ်ပါးရှိနေတဲ့ကလာပလောတန်ត្រာအလေရပ်ပါတန်ត្រာအလေရပ်ရှိဘလို့ကိုတရားသံရမယ်အဝိဇ္ဇာနဲ့တဏကိုတရားသံဘာမျိုးသံမှလည်းမေးတော့မေဂနီယာနဲ့သံဟုတ်လို့မလားမေဂနီယာနဲ့တန်တော့ဘယ်နည်းကတန်ရမှာလဲနေပြီးစုပ်ပံရတဲ့ခန္ဓာပေါ်ကနေတန်ရမှာပေါ့စုပ်ပံမှာခန္ဓာဘယ်နှပါတော့ဒီလိုတွေပါလေဝိညာဉ်နာယောသလာယရဏခန္ဓာဝိရဏအဲဒီတရား၅မျိုးပေါ်လာတိုင်းပေါ်လာတဲ့ဝိညာဉ်ဆိုတဲ့ဒီကလေးတွေပေါ်တယ်ရူစိတ်ကြာစိတ်နာစိတ်စားစိတ်ရာနာကောင်းစိတ်တွေးတော့ချက်စီစိတ်တခြားလားဝိညာဉ်လေးတွေလားခန္ဓာတဲ့ဝရဏတို့ကတခြားလားမယ်လားဟုတ်ပါပါဘာပြန်တဲ့သဘောလေးတွေကတခြားလားယုတ်လားဟုတ်ပါပါဝိညာဉ်နဲ့မယ်ယုတ်တယ်ဒီဘဝမှာမရဘူးလားရဟုတ်ပါပါအဲဒီတော့ရထားတဲ့ဝိညာဉ်နဲ့မယ်ယုတ်တယ်ဒီဘာသီစာတော့ဟုတ်ပါပါဖြစ်ပြီးဘာဖြစ်တတ်တော့ဟုတ်ပါပါပုဂ္ဂိုလ်တ attva တွေလားသဘောတရားလေးတွေလားဟုတ်ပါပါဝိညာဉ်နဲ့ယုတ်စရာပုဂ္ဂိုလ်တ attva လားသဘောတရားလေးလားဟုတ်ပါပါယောက်ျားတွေမိန်းမတွေလားသဘောတရားလေးလားသူတွေပေါင်းနေခါရီခြေတွေလက်တွေလားသဘောတရားလေးလားဟုတ်ပါပါခြေပြင်းလာဖြစ်တတ်တော့ဟုတ်ပါပါခြေပြင်းပြတ်တတ်တဲ့သဘောမျိုးဘာသိစာတော့ဟုတ်ပါပါအဲဒီကသိကလေးတွေညာကပညာသိကနေဆင်းကျက်စေရဏပညာသိရောက်စေရဏပညာသိကနေပါဏပညာသိရောက်သွားမယ်ဆိုရင်ဩတာကယောသဘောနံသဘောခန္ဓာသဘောဖြစ်တဲ့ဒုက္ခသစ္စာသဘောပိုင်းပိုင်းနဲ့မသိရဘူးလားသိရအဲ့လိုသိသွားလိုက်တဲ့အခါမှာအသိတရားနဲ့စားထိုးလိုက်တော့မသိမဝိဇ္ဇာရှိသေးလားအဲ့ဒီနေ့တော့ဝိဇ္ဇာတရားကိုအဝိဇ္ဇာတရားကိုသိအောင်ပြုလုပ်ကြရမှာပဲဟုတ်တယ်မလားအဝိဇ္ဇာတရားကလေးကနေပြီးတော့အဝိဇ္ဇာကလေးကဖောင်းဆန်းကြီးခွာထိုးလိုက်တဲ့အခါကျတော့အမှောင်ကနေပါရောက်သွားတော့သမာဓိတို့မြင့်ကြီးတရားသိဉာဏ်လို့ဝင်လာလိုက်တော့အမှောင်ကနေလည်းမရောက်ဘူးလားရောက်ပါလားအမှောင်ကနေလေရောက်သွားတဲ့အခါကျတော့အမှောင်ထဲမှာနေတော့ကတော့ဒကာတော်မတွေမှောင်ကြီးတွေမှာဆိုတော့ဟိုဟာလေးကကောင်းတော့လို့ဒီဟာလေးကကောင်းတော့လို့မသိဘူးလားသိလားအဲဒီလိုမထင်ဘူးလားထင်လားသာအလေးလေးနဲ့ရောက်လေသွားလိုက်တဲ့အခါကျတော့ဘာတခုမှသာယာစရာလည်းမရှိဘာတခုမှနေတဲ့စရာလည်းမရှိဘာတခုမှဒွန်းတာစရာလည်းမရှိအားလုံးကဖြစ်ပြီးပြတ်တဲ့အိဋ္ဌသဘောတွေပဲဟုတ်တယ်မလားဖြစ်ဆိုးပြေရှင်သဘောတရားနဲ့ခုနဲ့နှိမ့်ဆက်နေလို့ဒုက္ခသဘောတရားတွေပဲကိုယ်မတိုင်ကိုယ်မဆိုင်တဲ့အနတ္တသဘောတရားတွေပဲမတင့်တယ်အာတုပသဘောတရားတွေပဲလို့အသိဉာဏ်နဲ့မှမရောက်ဘူးလားရောက်လားအမှောင်နဲ့နေလို့လားလင်းနဲ့ရောက်လာလို့လားအလင်းနဲ့ရောက်လာလို့နော်အဲဒီလိုလင်းနဲ့ရောက်လာလိုက်တဲ့အခါကျတော့တာယာဝေယာကောင်းတဲ့တရားရှားကြည့်ဘယ်နှခုတွေ့တော့အားလုံးဒီတခြားလားသဘောတရားလေးတွေလားကြည့်ပြီးမှဖြစ်တတ်တော့ဒုက္ခတရားတွေလားဒုက္ခတရားတွေလားသူပိုင်တဲ့တရားတွေလားမပိုင်တဲ့တရားတွေလားအာတုဘခန္ဓာလားအာတုဘခန္ဓာလားအာတုဘခန္ဓာလား သမ္မာဒိဋ္ဌိမဲ့ခင်ရယ်ဆိုတဲ့မိမောင်ကြီးနဲ့ချောကြည့်လိုက်လို့အလေးနဲ့ရသွားလိုက်တဲ့အခါမှာဘာတစ်ခုမှသာယာပေါ်ရမကောင်းတဲ့အတုပသဘောတရားတွေပဲလို့တဏှာကပြည့်နေလို့ရသွားလိုက်တော့ဘယ်လိုလဲတဏှာတရားလာခွင့်ရအောင်မလားမ
ရပါဘ
ူးတဏှာတရားနဲ့ပြည့်စက်เสียဘာတစ်ခုတွေ့တော့
မရပါဘ
ူးအဲ့ဒီမှာပြည့်တဏှာတရားပေါ်ပါအောင်မလားမ
ရပါဘ
ူးအဝိဇ္ဇာတရားဆုတ်ခွာသွားပြီဆိုတဏှာတရားလည်းဆုတ်ခွာသွားတာပဲတဏှာတရားနဲ့ဝိဇ္ဇာတရားကိုဖြင်းပါပြီဆိုရင်တဏှာချုပ်တော့ဥပါဒံချုပ်တယ်ဥပါဒံချုပ်တော့ကာမဘဝတွေချုပ်လို့ကာမဘဝနိရောဓဇာတိနိရောဓအနာဂတ်ဇာတိမသိဘူးလားသိသွားလားအဲဒီလိုဆိုတော့အနာဂတ်ဇာတိသိသွားခြင်းနဲ့ဒုက္ခခံသိမှငြိမ်းသွားခြင်းမှာပဲတဏှာမှရပ်သွားခြင်းမလားအဲဒီတော့တဏှာမှရပ်ခြင်းမှာလည်းဆိုရင်မိမိရဲ့တဏှာမှရှိတဲ့ခန္ဓာ၅ပါးကိုခန္ဓာ၅ပါးဒုက္ခသစ္စာတရားမှသိအောင်ကျိုးစားကြရမယ
်
ခန္ဓာ၅ပါးသစ္စာတရားဒုက္ခသစ္စာတရားမှသိအောင်ကျိုးစားလိုက်တဲ့အခါကျတော့အဝိဇ္ဇာလည်း၆တဏှာလည်း၆ဟုတ်တယ်မလားအဝိဇ္ဇာလည်း၆တဏှာလည်း၆မူလတရား၂ပါးမပြုတ်ကွဲဘူးလားပြုတ်ကွဲသွားလားမူလအကြောင်းတရား၂ပါးရှိပါအောင်မလ
ား
အေးသံဃာရှင်တွေစေတတ်တဲ့အကြောင်းတရား၂ပါးမှမရှိတော့ဘူးဆိုရင်အရိယတရား၂ပါးကမှတရားသတ်လိုက်နိုင်တယ်ဆိုရင်သမုဒယသစ္စာတွေသိလို့ဒုက္ခခတ်သိနေလဲညွှန်းပါလိမ့်မယ
်။
အဲဒီလိုဒုက္ခခတ်သိညွှန်းညွှန်းနေသံဃာလည်းရပ်သွားတာဖြစ်တဲ့အတွက်ဘုန်းကြီးတရားတော်မတွေသံဃာလည်းရချင်တဲ့ပုဂ္ဂိုလ်တိုင်းပုဂ္ဂိုလ်တိုင်းဒီမိမိရဲ့တဏ္ဍာမှာရှိတဲ့ရုပ်သဘောနာမ်သဘောခန္ဓာသဘောဖြစ်တဲ့ဒုက္ခသစ္စာသဘောတွေကိုသမ္မာဒိဋ္ဌိဒီလိုတော့မဲ့ခင်ညွှန်းနဲ့ချိုးချိုးစားစားနဲ့ရှင်းမသုံးသပ်ပေးကြပါရှင်းမသုံးသပ်ပြီးတော့ဖြစ်တဲ့ဒုက္ခသစ္စာကိုလည်းမြင်အောင်ကြည့်သမုဒယသစ္စာဆိုတဲ့အဝိဇ္ဇာတဏတရားတွေကိုလည်းပဲကျင်းအောင်ရှင်းအောင်ပယ်တတ်နိုင်တဲ့အဖြစ်မျိုးရောက်ပြီးတကလားဒုက္ခခတ်တဲ့ဉာဏ်ရဖြစ်တဲ့နိဗ္ဗာန်ချမ်းသာလင်းငယ်စွာရနိုင်သောတရားကောင်းပုဂ္ဂိုလ်အပေါင်းများဖြစ်ကြပါစေလို့ဆုတောင်းရင်းနဲ့ตาတို့သုံးညခေါ်ကတရားဝဲဤကုန်းချုပ်လိုက်ပါလေ ေကျမချမ်းသာစွာဖြင့်မြတ်စွာဘုရားရှိခိုးတန်မာရမြတ်ကြီးကိုနိလတဖွဲ့တည်နေအောင်ပြုစုဆောက်ရှောက်ထောက်ပံ့နိုင်သောတန်မာရပြည့်ပုဂ္ဂိုလ်တို့ပုဂ္ဂိုလ်များများဖြစ်ကြပါစေ။